တရုတ်မြန်မာအကျိုးစီးပွားကိုချိန်ချောင်နေတာဟာအာဏာသိမ်းစစ်ကောင်စီသာဖြစ်ပြီးနိုင်ငံအကျိုးစီးပွားကာကွယ်တဲ့ပြည်သူအစိုးရဖြစ်လာရေးတရုတ်အနေနဲ့ပံ့ပိုးကူညီဖို့ NUG အစိုးရကတိုက်တွန်းလိုက်ပါတယ်စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘက်ကြားတရုတ်ပါဝင်ကူညီစိတ်ဆက်နေတဲ့ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီး NUG တပ်ရပြောရေးဆိုခွင့်ရှိသူနဲ့မိုင်းအင်ဂျင်နီယာကအခုလိုဆက်တွေ့နေများတင်ပြထားပါတော့ခင်ဗျာ
တရုတ်နိုင်ငံကူမင်းမှာမက်လအစောပိုင်းကလုတ်ခဲ့တဲ့မြောက်ပိုင်းမဟာမိတ်ညီနောင်သုံးဖွဲ့နဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ပြောကြားတဲ့အထက်မှာတရုတ်မြန်မာနှစ်နိုင်ငံအကျိုးစီးပွားတွေအကာအကွယ်ပေးဖို့ဆိုတာရည်ရွယ်ကြောင်းပြခဲ့တဲ့သတင်းပတ်ကအတန်ဖိုင်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာအခုလိုပြောသွားတာပါ
တရုတ်မြန်မာနှစ်နိုင်ငံလုံးနဲ့သက်ဆိုင်တဲ့အကျိုးစီးပွားများကိုမြန်မာအစိုးရအနေနဲ့အလေးထားကာကွယ်မှုများဆောင်ရွက်နေပါတယ်ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်ရှမ်းမြောက်တရုတ်မြန်မာနယ်စပ်ပဋိပက္ခမှာတရုတ်ကသူ့ရဲ့အကျိုးစီးပွားအတွက်ထဲထဲဝင်ဝင်ပါဝင်ပတ်သက်နေတယ်ညီနောင်မဟာမိတ်သုံးဘွဲ့အပေါ်မှာဆိုရင်လေတရုတ်ဩဇာလွှမ်းမိုးမှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေလည်းရှိနေတာပါတဖက်မှာလည်းတရုတ်ကစစ်ကောင်စီနဲ့အနီးကပ်ဆက်ဆံရေးရှိနေတာတွေ့ရပါတယ်တရုတ်အနေနဲ့သူ့နိုင်ငံအကျိုးစီးပွားအတွက်လှုပ်ဆောင်တယ်ဆိုပေမဲ့စစ်ကောင်စီရှိနေသည့်နှစ်နိုင်ငံလုံးရဲ့အကျိုးစီးပွားရေရှည်တည်တံ့ဖို့မရှိကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရသမရယုံပြောခွင့်ရဦးကျော်စောက VOA ကိုခုလိုပြောပါတယ
်တရုတ်ပြည်သူ့သမရနိုင်ငံရဲ့အကျိုးစီးပွားဒါကျွန်တော်ဒေသတွင်လုံခြုံရေးတည်ငြိမ်ရေးအတွက်ပေါ်လို့ဒီဘက်အကျိုးစီးပွားရေးအတွက်ကအဲ့ဒါကိုချိန်ချောင်းနေတာအကျံဖက်စစ်ကောင်စီဖြစ်တယ်။ဒါကြောင့်အဲ့ဒီပြည်နယ်ငယ်ရဲ့အကျိုးစီးပွားကိုတော့ရင်းနှီးမြှုပ်နှံမှုကာကွယ်ဖို့အတွက်ပေါ့အကောင်းဆုံးကဘာလဲဆိုတော့စစ်အာဏာရှင်စနစ်အမြင့်ပြုတ်ပြီးတော့ကျွန်တော်ရဲ့ဒီပြည်သူလူထုကနေပြီးတော့ဒီအာဏာစစ်ပေါ့အကျံဖက်စစ်ကောင်စီကိုအမြင့်ပြုတ်ပြီးတော့ဒီမတည်ငြိမ်မှုတွေဖန်တီးနေတဲ့အဖွဲ့အစည်းကိုဖယ်ရှားစနစ်ပြောင်းတဲ့ဟာဒီလားကျွန်တော်ရဲ့ဒီတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အကျိုးစီးပွားတွေမှာဒေတာအကျိုးစီးပွားဒေတာလုံခြုံရေးကြီးကြီးရေးတော့ပါအထောက်အပံ့ပြုနိုင်မယ်ဆိုတော့ကျွန်တော်ဒီဇိုင်းမှာပြောသလိုဆက်တက်ပြီးဆက်လဲကျွန်တော်ရဲ့အားလုံးကကြောနေဖို့လိုပါလိမ့်မယ်အဲ့လိုတရုတ်နိုင်ငံကလည်းအဲ့လိုနားလည်ပြီးတော့ပြည်သူလူထုရဲ့ကျွန်တော်နေရတဲ့ဒီဟာအကြမ်းဖက်မှုတန်တွေခံရရအဆုံးသတ်ဖို့အတွက်တရုတ်နိုင်ငံကလည်းမြန်မာပြည်သူစံတိုင်းရဲ့ညီမျှတဲ့လုပ်ငန်းစဉ်တွေလုပ်ကင်တာပါလို့ဒါကြောင့်လေကျွန်တော်နေနေတော့ဒီဇိုင်းမှာအဲ့တော့ message ပေးနေတယ်
။အဲ့ညမှာဒီအခုနောက်ဆုံးသူတို့စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘွဲ့ကြားတရုတ်ကကြားဝင်ပြီးတော့သူတို့ဆွေးနွေးတဲ့ကြားလက်နဲ့ပတ်သက်ပြီးတော့စစ်ကောင်စီကတုံ့ပြန်တာပေါ့နော်။ဒီတိုင်းပြည်ရဲ့အချုပ်အခြာအာဏာညီညီပိုင်နဲ့တစိုးတစီးမှမော်နော်သူတို့ဆုံချုံမှုရှိနေရဘူးပေါ့လေမရှိဘူးပေါ့နောက်ပြီးတော့အတူတခင်ဒီဆွေးနွေးပွဲမှာလည်းဒီနိုင်ငံကုံသွေးရေးကိစ္စတွေလည်းပါတယ်နောက်ရင်းချမ်းရေးဒီအပြစ်ခက်ရဆဲရေးကိစ္စတွေလည်းဒီပေါ့နော်သူတို့ပါဝင်တယ်ဆိုတာမျိုးတော့ဒီစစ်ကောင်စီရဲ့ပြောခွင့်ရဘုကျုပ်စော်မင်းထွန်းပြောတာရှိပါတယ်ဥကျော်စော်ဘယ်လိုမြင်ပါလဲရှင
်ဟုတ်ကဲ့ဒါတရုတ်ပြည်သူ့သမ္မတနိုင်ငံလည်းဒီတော်တော်ပြီးသားကျွန်တော်မြန်မာနိုင်ငံရဲ့အထူးကြောင့်အားလုံးသူတို့လေးစားတယ်အထူးကြောင့်အားလုံးဆိုတာဒီစစ်ကောင်စီပိုင်တော်မဟုတ်ပါဘူးမြန်မာနိုင်ငံရဲ့ထုတ်ကြအောင်မြန်မာပြည်သူ့သာပိုင်ဒါကြောင့်အထုတ်ကြအောင်ပိုင်တဲ့ပြည်သူတွေရဲ့သဘောတူညီချက်နဲ့အားလုံးထိဖို့အတွက်အရေးကြီးပါတယ်ချမ်းမြောက်ပါဆိုတဲ့နေရာတော်တော်အများစုကစစ်အာဏာစစ်အကြမ်းဖက်စစ်ကောင်စီရဲ့အောက်ကနေလွတ်လပ်သွားတယ်ဒါကကျွန်တော်ကကျွန်တော်နိုင်ငံရဲ့ထုတ်ကြအောင်ဆက်လက်ပြင်ပနေတာဒီတော်လိုင်းအများစုတွေအကုန်လုံးဒီတော့သုံးပါလေအထည်တည်ပြောထားတာပြီးပြည်တော်စုမြန်မာနိုင်ငံဖက်ဒရယ်ဒီမိုကရေစီတိုင်းပြည်ကျွန်တော်ရဲ့ပြည်တော်စုတစ်ခုထဲမှာဆက်လက်ပြီးတော့ဟိုဒီဖက်ဒရယ်ဒီမိုကရေစီစနစ်ကိုပေါ်ဆောင်သွားပြီးနေထိုင်ကောင်းမယ်ဆိုတော့ပြောကြပြီးတော့ပြီးတော့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိုးဖောက်နေတာအကြမ်းဖက်စစ်တပ်ကဖြစ်တယ်မြန်မာကျမ်းမစစ်တပ်ကပြည်သူလူထုရဲ့ဇေယျနေပြီးတော့အာဏာလူယူပြီးဖို့စူးစမ်းပြီးတော့ပြည်သူလူထုကိုအကြမ်းဖက်နေတာဟာသူတို့သာအချုပ်ချာအာဏာချိုးဖောက်နေတာအဲဒီတော့ကျွန်တော်မှာအချုပ်ချာအာဏာပြည်သူ့လက်ထက်မှာပြန်လည်ရဖို့အတွက်ကျွန်တော်တို့တက်ပြီးဝင်နေကြတာဖြစ်ပါတယ
်ဒါအပြင်တရုတ်ဂျောင်းဝေဆက်ဆွေးနွေးမှုတွေဟာရွေးဦးတော်လှန်ရေးကိုထိခိုက်မှုမရှိဘူးလို့လည်းဆိုပါတယ် ညောင်မဟာမိတ်သုံးဘွဲ့နဲ့ဒွေဦးတော်လှန်ရေးအင်အားစုတွေကြားမှာယုံကြည်မှုတွေခိုင်ခိုင်မာမာတည်ရှိနေတယ်လို့စီရေးအရလည်းအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းဦးကျော်စောကပြောကြားခဲ့ပါတယ်ရှင်။